တရုတ်နိုင်ငံမှာအစုရှယ်ယာဈေးတွေထိုးကျလို့ရောင်းဝယ်တွေနောက်တစ်ချိန်ရပ်ဆိုင်းခဲ့ပြီးတဲ့နောက်အမေရိကန်နဲ့ဥရောပအစုရှယ်ယာဈေးကွက်တွေလည်းအလားတူကြာတာပတင်းတွေကတိတိတတ်တာကျဆင်းခဲ့ပါတယ်။ New York Stock ဈေးကွက်ပိတ်ချိန်မှာတော့ Dow နဲ့ S&P အစုရှယ်ယာညွှန်ကိန်းတွေဟာ 1.3 ရာခိုင်နှုန်းနဲ့ဒီထက်မကကျဆင်းခဲ့သလို Nasdaq အစုရှယ်ယာတွေဟာလည်း 300 ရာခိုင်နှုန်းလောက်အထိကျဆင်းခဲ့တာဖြစ်ပါတယ်။ဥရောပမှာလည်းပြင်သစ် CAC အညွှန်ကိန်းဟာလည်း 1.9 ရာခိုင်နှုန်းကျဆင်းခဲ့ပြီးတော့ London FTSE အညွှန်ကိန်းဟာလည်း 1.9 ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။ကြာတာပတင်းနေ့အစောပိုင်းကတော့တရုတ်နိုင်ငံရဲ့အဓိက Stock Share ဈေးကွက်တစ်ခုဖြစ်တဲ့ Shanghai စုပေါင်းအညွှန်ကိန်းဟာ9ရာခိုင်နှုန်းကျော်ကျဆင်းခဲ့တာမို့လို့ဈေးပွင့်ပြီး14မိနစ်အကြာမှာပဲအယောင်းဝယ်တွေရပ်ပစ်လိုက်ရပါတယ်။ရှန်ဇန်းစုပေါင်းညွှန်ကိန်းကတော့မတရားကိုထိုးကျခဲ့တာပါ Circus Breaker လို့ခေါ်တဲ့အယောင်းဝယ်တွေရပ်ဆိုင်မှုကိုဈေးကွက်တွေပြန်ငြိမ်ဖို့ရည်ရွယ်ဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့လည်းဆန့်ကျင်ဘက်အကျိုးသက်ရောက်မှုတွေရှိတာကြောင့်တရုတ်တာဝန်ရှိသူတွေကတော့ဒီစည်းမျဉ်းကိုဆိုင်းငံ့လိုက်ကြောင်းပြောဆိုခဲ့ပါတယ်